ကယားပြည်နယ်ဒေသအခေါ်ကရင်နီနယ်ကဒမောဆိုးမြို့နယ်အရှိချမ်းနန်းဟူးထွေကျေးရွာတဝိုက်မှာတော့ဒီကနေ့မနက်အစောပိုင်းတုန်းကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေနဲ့ကရင်နီလူခွေအဖွဲ့က VOA ကိုပြောပါရတယ်။တိုက်ပွဲကြားမှာပိတ်မိနေတဲ့ရွာသူရွာသားတချို့ကထပ်ပြီးတော့မှပြောင်းရွှေ့ပြီးတော့ပြေးရှောင်နေကြရတယ်လို့ပြောပါရတယ်။ဒမောဆိုးနယ်ထဲမှာတော့စစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်လာပြီးတော့အခုရက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာလို့ဆိုပါရတယ်။တရင်ပေးဖို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။မလဆယ်ရဲ့ဒီကနေ့မနေ့အစောပိုင်းကတည်းကဒီမော့ဆုံမြို့နယ်အရှိဘက်ချမ်းနန်းဟူးတွေ့ကျေးရွာတဝိုက်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတအူးကပြောပါတယ်။လက်နက်ကြီးပစ်ခတ်တာနေမနေ့6နာရီကနေ9နာရီထိအချိန်ကြာကြီးကြားရတဲ့အကြောင်းအခုလို့ပြောပါတယ်
။ကျွန်တော်တို့လည်းဒီရက်နေ့ပဲအတန်ပဲကြားတာပေါ့နော်တိုက်ပွဲဖြစ်တာတော့အတန်တော့ကြားတော့ကြားခဲ့တယ်ဒီရှိဘက်ချမ်းပဲဟုတ်တယ်။ဆောင်နိုင်ဝင်ကျင်တော့ဖြစ်မထနာလက်နေကြီးတန်တော့ကြာရကြစီ9နိုင်ကြီးတော့တစ်ချက်တစ်ချက်ထပ်ကြားနေရသေးတာပဲ
စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကင်းနီပူးပေါင်းတပ်တွေအကြနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာလို့ကင်းနီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်တိုက်ပွဲဖြစ်နေတဲ့နေရာတဝိုက်ကဒေသကနေအရင်ကတည်းကဘေးလွတ်ရာကိုတိမ်းရှောင်ထားတာရှိသလိုပိတ်မိနေသူတွေလည်းရှိနေပါတယ်ကျန်ရှိနေသူတွေကပြောင်းရွှေ့နေကြပြီလို့ဒါရိုက်တာကိုပညာကအခုလိုပြောပါတယ
်ဒီဒီမော့ဆိုအရှိဖက်ချမ်းပေါ့နော်ကျွန်တော်တို့အထူးသဖြင့်ဒီလိုက်ကော်နဲ့ဒီမော့ဆိုအဆက်ပေါ့နော်ကျွန်တော်တို့ခေါ်တာကဟိုနန်ဟုတ်တွေနပီရမဒီဒေါ်ဆဲပေါ့နော်အဲ့ဒီဖက်မှာပေါ့နော်ကျွန်တော်တို့6မိုင်နဲ့နီးတယ်ပေါ့အဲ့ဒီဖက်မှာတိုက်ပွဲတွေဇန်နဝါရီနဲ့ထပ်ပြီးတော့မှသူစစ်ဆင်ပြီးတော့မှတိုက်ပွဲတွေဖြစ်နေအခုထိပေါ့နော်တိုက်ပွဲကအဲ့ဒီမှာဖြစ်ပွားနေတော့မယ်အဲ့ဒီကြောင့်မို့လက်ကြံဒီသူရွာကသူထရွှေ့ကြတော့ပေါ့နော်အခုတော့ဟိုကုန်တော့ဖြစ်သွားတော့ပေါ့နော
်အခုတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အထိအခိုက်နဲ့အယတာထိခိုက်မှုတွေရှိမရှိမသိရသေးပါဘူးစစ်ကောင်စီဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးဒါအပြင်မလ9ရက်နေ့ကဘောလခဲမြို့နယ်ကနေဒီမော့ဆိုမြို့နယ်ဒေါသမကြီးကျေးရွာအုပ်စုတောင်ကြီးခူရွာတောင်ကုန်းဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးရောက်ရှိလာတာကြောင့်အဲ့ဒီနားတဝိုက်ကရွာကန်3000နဲ့မနည်းဘေးလူရကိုထွက်ပြေးတင်းရှောင်နေရတယ်လို့ကင်းနီလူအခွင့်အရေးအဖွဲ့ဒါရိုက်တာကိုပညာကဆက်ပြောပါတယ်ဒီမော့ဆုံမြို့နယ်အရှိဘက်ချမ်းနယ်နေတဲ့လွန်ကော်မြို့နယ်ကုန်းတာရွာကန်တူကလက်ရှိကျေးရွာမှာပြန်နေနိုင်ပေမဲ့လုံခြုံမှုမရှိဘူးလို့ဆိုပါတယ်သူတို့ပတ်ဝန်းကျင်မှာအခုတလောလက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တန်တွေမကြာခဏကြားနေရတယ်လို့လည်းပြောပါတယ်ကျေးရွာတောင်ကုန်းပေါ်နဲ့တောင်အောက်ဖက်မှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားဆဲဖြစ်ပြီးအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်လို့သူကပြောပါတယ
်။တုံကြုံမှုတော့ရှိရလို့တော့မခံစားရဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတောင်ထိပ်မှာလည်းစက္ကဆာရဲ့နေရာယူထားတယ်ကျွန်တော်တို့ရဲ့ဒီရွာအောင်အားဆောင်ကမ်းမှာဆိုတော့သူတို့နေရာယူထားတယ်ဆိုတော့တိုက်ပွဲကဘယ်လိုလုပ်ရှိအချိန်မရွေးထားဖြစ်နိုင်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဒီအသင့်အနေထားရှိထားဖို့ရဲ့ဟိုဒေတိုက်တွေဖြစ်မယ်ဆိုရင်ဘယ်ဖြစ်ပြီးမလဲဆိုတာပဲဟိုကောင်းထဲမှာတော့စဉ်းစားထားရတာပေါ့နော်
ဆီယနာတိမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်2022ခုနှစ်မေလကစပြီးကယားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဆက်တင်လာတာပါအဲဒီနောက်စစ်ကောင်စီရဲ့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်တာအပါအဝင်နေကုမှုတွေကိုဇက်တိုက်ခံစားနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒီမော့ဆိုးဘက်မှာစစ်ကောင်စီကထိုးစစ်ဆင်နေတဲ့အကြောင်းသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်